မင်္ဂလာနံခင်းမှာသောတာရှင်များခင်ဗျာအခုနားဆင်နေရတာကတော့ VOA American တမ်းပဲဖြစ်ပါတယ်အင်္ဂါနေ့မနက်ပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ32 kHz 9323ညာလိုင်းဒိုမီတာ40 kHz 9433ညာလိုင်းဒိုမီတာ50 kHz 9999နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေဆက်ပြီးအတန်လွှင့်နေပါတယ်အခုထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာမနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ရမှာဖြစ်တယ်လို့အပတ်စဉ်တင်ဆက်နေကြဖြစ်တဲ့စီးပွားရေးနဲ့တုဒ္ဒဆုံလင်အမေရိကန်တခွင်ကန္နာတို့ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်စီးပွားရေးကန္နာမှာတော့အီဘိုလာရောဂါကြောင့်မြန်မာခရီးသွားလုပ်ငန်းထိခိုက်နိုင်တဲ့အကြောင်းကို
ဆာရှီရောဂါဖြစ်တော့အနေအထားလေးကိုပြန်ကြည့်မယ်ဆိုရရှင်အဲ့ဒီတော့ကျတော့အဓိကဟိုထိခိုက်ဆုံးကတော့ဒီ tourism ပေါ့နော် tourism ဆိုတော့မြန်မာပြည်ကိုနိုင်ငံခြားကဧည့်သည်လာတယ
်အမျိုးသမီးစီးပွားရေးလုပ်ငန်းရှင်တို့ပြောဆိုသွားတာပါခုကတော့ကမ္ဘာမီဒီယာတွေထဲကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါနဲ့စပါမယ်ကိုရန်နိုင်တင်ဆက်ထားတာပ
ါ Collective effort needed for ASEAN integration ASEAN အဖွဲ့တစုတစည်းတဲ့ပေါင်းစည်းဖို့အတွက်စုပေါင်းကြိုးပမ်းဆောင်ရွက်မှုတွေလိုအပ်တယ်ဆိုတဲ့ခေါင်းစဉ်နဲ့သတင်းဆောင်ပါကိုတော့ The Jakarta Post စာမျက်နှာမှာဆောင်ပါရှင် Kania Wan Hari ကဩဂတ်လ25ရက်နေ့စွဲနဲ့ရေးသားထားပါတယ် ASEAN အဖွဲ့အနေနဲ့ဒေသတွေမှာဂုဏ်သိက္ခာရှိတဲ့အဖွဲ့တစ်ခုဖြစ်လာဖို့အတွက်ဆိုရင်ဖွဲ့ဝင်နိုင်ငံတွေအားလုံးအတူတကွာလှုပ်ဆောင်ပြီးတော့ရှေ့ကိုတက်လှမ်းနိုင်ဖို့လိုတယ်လို့နေပြည်တော်မှာတနင်္လာနေ့ကစတင်လိုက်တဲ့အာဆီယံစီးပွားရေးဝန်ကြီးများအစည်းအဝေးတွင်မြန်မာသမ္မတဦးသိန်းစိန်ပြောတာနဲ့ဆောင်းပါးကိုစထားပါတယ်။အဲဒီမှာကုန်စည်နဲ့ဝန်ဆောင်မှုတွေ၊ယင်းနှမြုံနံမှုတွေ၊ကျွမ်းကျင်လုပ်သားတွေပါဝင်ငွေအရင်းအီးတွေကနေတဆင့်ဒေသတွင်းစီးပွားရေးတပေါင်းတစည်းတည်းဖြစ်လာဖို့အတွက်အားလုံးစုပေါင်းလှုပ်ဆောင်သွားကြဖို့သမ္မတဦးသိန်းစိန်ကဖွဲ့ဝင်နိုင်ငံတွေကိုတိုက်တွန်းထားပါတယ်။အခွန်တုပ်လျှော့ချပြီးအာဆီယံရဲ့ဈေးကွက်တပေါင်းတစည်းတည်းဖြစ်လာအောင်တည်ဆောက်လိုက်ခြင်းအပြင်အာဆီယံဒေသတွေမှာသာမကဒေသအပြင်ဘက်မှာလည်းကုန်သွယ်မှုတွေအကောင်းလာစေမှာဖြစ်ပါတယ်တဲ့အာဆီယံအဖွဲ့ဝင်နိုင်ငံတွေကြားထဲမှာအသေးစားနဲ့အလက်စားစီးပွားရေးလုပ်ငန်းတွေဖွံ့ဖြိုးတိုးတက်လာဖို့ကအဓိကကြတယ်လို့လည်းဖော်ပြထားပါတယ်သမ္မတဦးသိန်းစိန်ကတော့အာဆီယံဒေသကိုတာယာဝါပြောပြီးဖွံ့ဖြိုးတိုးတက်တဲ့တိုင်ဝမ်တစ်ခုဖြစ်လာဖို့အတွက်အသေးစားနဲ့အလက်စားစီးပွားရေးလုပ်ငန်းတွေတိုးတက်အောင်လုပ်ဖို့ပုဂ္ဂလိကနဲ့အများပိုင်းစီးပွားရေးလုပ်ငန်းတွေကိုအားပေးဖို့အာဆီယံနဲ့အာဆီယံလူမှုအတိုင်းဝန်ကို2015အလွန်မှာတိုးချဲ့သွားဖို့လိုအပ်တယ်ဆိုပြီးတော့ပြောထားပါတယ်အခုလိုအာဆီယံကစီးပွားရေးမန်ချက်တွေချနေတဲ့အချိန်ထဲမှာပဲတစ်ဖက်မှာလည်းအဖွဲ့ဝင်နိုင်ငံတွေကြားဖွံ့ဖြိုးတိုးတက်မှုကွာဟနေတဲ့အခြေအနေကအာဆီယံအဖွဲ့ရဲ့လူမှုစီးပွားဖွံ့ဖြိုးတိုးတက်မှုရေရှည်ခံဖို့အတွက်အကြီးအကျယ်ချိန်ချောက်တဲ့အရာအဖြစ်နဲ့ဆက်ရှိနေတယ်လို့မြန်မာနိုင်ငံရဲ့အမျိုးသားစီမံကိန်းနဲ့စီးပွားရေးဖွံ့ဖြိုးမှုဝန်ကြီးဦးကန်စော်ကဆိုထားပါတယ်ခင်ဗျာ
Britain will boost aid to Burma by more than a third. Britain နိုင်ငံကမြန်မာနိုင်ငံကိုအကူအညီတွေ၃ပုံ၃ပုံကျော်ထပ်တိုးပေးသွားမယ်ဆိုတဲ့ခေါင်းစဉ်နဲ့ဆောင်းပါးကိုတော့ဩဂုတ်လ25ရက်နေ့ထုတ် AWD သတင်းမဂ္ဂဇင်းမှာကျော်စုမွန်ကရေးသားထားပါတယ်။ရန်ကုန်မြို့မှာရောက်နေတဲ့ Britain နိုင်ငံရဲ့နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးဆိုင်ရာဝန်ကြီး Desmond Swain ကရှေ့လာမဲ့ဗန်ဒါရေးနှစ်မှာ Britain နိုင်ငံကနေမြန်မာနိုင်ငံကိုပေးနေတဲ့ဖွံ့ဖြိုးတိုးတက်ရေးအကူအညီတွေကိုအမေရိကန်ဒေါ်လာ136တန်းအထိတိုးပေးသွားမယ်လို့ပြောဆိုထားပါတယ်။ Britain နိုင်ငံကမြန်မာနိုင်ငံကိုအစောပိုင်းမှာအမေရိကန်ဒေါ်လာတန်း50ပေးရာကနေအခုနှစ်ဆတိုးပြီးတော့တန်း100အထိပေးလိုက်တာဖြစ်ပါတယ်။ဒီအချိန်ဟာမြန်မာနိုင်ငံအတွက်တိတ်ကိုအရေးကြီးတဲ့အချိန်လို့ကျွန်တော်တို့ယုံကြည်ကြတာကြောင့်အတုံးစီတွေကိုကျွန်တော်တို့တိုးလိုက်တာပါ။အခွင့်အရေးတွေကိုလည်းဒီမှာရှိလာမှာဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့အကူအညီတွေပေးဖို့စိတ်အားထက်သန်နေတာပါလို့သူကပြောလို့ပါတယ်။တလင်းလာနေ့ကနေဗိုလ်ဒူးနေထိမြန်မာနိုင်ငံမှာရှိစဉ်အတွင်းကချင်ပြည်နယ်မှာရှိနေတဲ့ကချင်ဒုက္ခသည်စခန်းကိုလည်းတွားရောက်မှာဖြစ်တယ်လို့လေယာစိုက်ပျိုးရေးစီမံကိန်းနဲ့မြစ်ကြီးနားမြို့ကရွေးကောက်ပွဲမဲဆန္ဒရှင်တွေမှတ်ပုံတင်တာကိုလည်းတွားမှာဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာ DFID အဖွဲ့ရဲ့အကြီးအကဲကပြောဆိုပါတယ်။ရန်ကုန်မြို့မှာရှိနေစဉ်မြမဒီမိုကရေစီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ပြီးဗြိတိန်နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးဌာနကရန်ပုံငွေနဲ့တိစောက်ထားတဲ့ရွှေပြည်သားက Mary Stops International ကျန်းမာရေးစည်းကမ်းတွေကိုလည်းတွားရောက်ခဲ့ပြီးမြမနိုင်ငံကလူအများအပြားကျန်းမာရေးစောင့်ရှောက်မှုတွေကြေကြေပြန့်ပြန့်ရလာဖို့ကသူတို့ရဲ့ရည်မှန်းချက်ဖြစ်တဲ့အကြောင်း2011ခုနှစ်ကနေ2016ခုနှစ်အတွင်းအမေရိကန်ဒေါ်လာ5တန်းကျော်အကူအညီပေးသွားဖို့ DFID အဖွဲ့ကကတိပြုထားတယ်လို့ဆိုပါတယ်ဒီကြောင်းအပြည့်စုံကို erawli.org မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
တော်တာရှင်များရှင် Ebola virus လို့ကူးစက်မြန်ရောဂါအန္တရာယ်တွေကိုကာကွယ်ဖို့မြန်မာနိုင်ငံရဲ့လူမှုကျန်းမာရေးလုပ်ငန်းမှာအဆင်သင့်ဖြစ်နေပါပြီလားကျမရေးအတွက်ဆောင်ရံရှောင်ရံကိစ္စတွေရောလူလူကြားဘလောက်ထိ ဖြန့်ကျက်နိုင်ပါပြီလဲဆိုတာကိုအင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းစီစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့တဲ့တော်ဒါရှင်တွေအနေနဲ့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကို VOA ရဲ့ဖုန်းနံပါတ် 1-232-382-555လေးကိုကြိုတင်ပေးပို့ထားလို့ရပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ရှင်။တော်ဒါရှင်တွေကိုပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါတယ
်။ VOA American တန်ရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းတွေမှာထုတ်လွှင့်ပေးနေပါတယ်။စနေဓာတ်ရိုက်အင်္ဂါဓာတ်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ခင်ဗျာ။အခုလှည့်ကြတဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုတင်ပြပါမယ်။ဒေါ်လာလာတန်ကတင်ဆက်ထားတာပါ။
ဒီနေ့ပြတင်ပြမယ့် idiom အသုံးကတော့
pull a fast one
ဖြစ်ပါလေစာလုံးပေါင်းက P U L L pull ကဆွဲတာ A တခု F A S T fast ကလှင်တာမြန်တာ W O N E 1ကတခုဆိုတော့လှင်မြန်တဲ့တခုခုကိုလှုပ်ဖို့ကြိုးစားတယ်လို့အဓိပ္ပာယ်ရပါတယ် idiom ဆိုတဲ့သဘောပိုက်အဓိပ္ပာယ်ကတော့ fast one လို့ဆိုရင်ညစ်ဖို့လိန်ဖို့နှက်ဖို့ကြိုးစားတယ်လို့အဓိပ္ပာယ်ရပါတယ်ဒါကြောင့် to pull a fast one idiom အဓိပ္ပာယ်ကတော့လိန်ဖို့ညာဖို့ညစ်ဖို့လှည့်စားဖို့ကြိုးစားတာကိုဆိုလိုပါတယ်ဒီသုံးနဲ့ပတ်သက်လို့ George ကပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I paid him for 6 bottles of champagne but he pulled a fast one on me and gave me 6 bottles of cheap wine
သူကို champagne ရဲ့6ပလင်းဝယ်ဖို့ကျွန်တော်ပတ်စံပေးလိုက်တယ်ဒါပေမဲ့သူကကျွန်တော်ကိုညာပြီးအပေါ်စားဝိုင်း6ပလင်းကိုဝယ်ပေးခဲ့တယ်လေလို့အထည်ပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ I paid him for 6 bottles of champagne, but he pulled a fast one on me and gave me 6 bottles of cheap wine.
သူတပားကိုလိန်ဖို့ညာဖို့လှည့်ပြဖို့ကြိုးစားတယ်ဆိုရင်ဘယ်လိုပြောမလဲ?
Try to pull a fast one.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနှစ်မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်စီစဉ်တင်ဆက်တဲ့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်အခုနားဆင်ရမှာကတော့စီးပွားရေးကဏ္ဍဖြစ်ပါတယ်အနောက်အာဖရိကမှာဖြစ်ပွားနေတဲ့ Ebola ရောဂါဟာ Guinea, Liberia, Sierra Leone နဲ့ Nigeria နိုင်ငံတို့အပေါ်စီးပွားရေးအရရိုက်ခတ်လာနိုင်ခြေရှိတယ်ဆိုပြီးစမ်းစစ်လေ့လာသူတွေကသုံးသပ်ကြပါတယ်။ဒါအပြင်အစိုးရရဲ့ဗန္ဓာရေးစီမံချက်တွေအပေါ်မှာလည်းထိခိုက်နိုင်တယ်ဆိုပြီးတော့လည်းသုံးသပ်ထားပါတယ်။အာရှဒေသတွင်းကမြန်မာနိုင်ငံလိုတိုင်းပြည်တွေမှာလည်းဒီရောဂါပိုးကူးစက်မှုကြောင့်ထိခိုက်လာနိုင်တဲ့စီးပွားရေးအခြေအနေနဲ့ပတ်သက်ပြီးဒီတစ်ပတ်စီးပွားရေးအစီအစဉ်မှာကိုအောင်အောင်ကစူးစီးသုံးသပ်တင်ပြထားပါတယ်။
အာဖရိကမှာအီဘိုလာရောဂါကူးစက်ပြန့်နှံ့မှုကြောင့်စိုးရိမ်ထိလန့်နေတဲ့သူတွေဟာအစိုးရအနေနဲ့သတိကြီးကြီးနဲ့စောင့်ကြည့်ကင်တွယ်ဖို့တောင်းဆိုဆန္ဒပြလာကြပါတယ်။ရောဂါပိုးရှိသူရဲ့ခန္ဓာကိုယ်ကထွက်တဲ့သွေးဒါမှမဟုတ်အရေကနေတဆင့်ဒီရောဂါကူးစက်တာပါ။ဒီလိုကူးစက်နိုင်တာကြောင့်ကျန်းမာရေးဝန်ထမ်းတွေသိဆုံးခဲ့ပြီးဆေးရုံတချို့ကိုလည်းပိတ်လိုက်ရပါတယ်။စီးပွားရေးဆိုင်ရာလုပ်ငန်းတွေနဲ့ပတ်သက်ပြီးစောင့်ကြည့်အကဲဖြတ်တဲ့မူရီအဖွဲ့ကအီဘိုလာရောဂါတိုက်ဖျက်ရေးဆောင်ရွက်တဲ့အခါမှာနိုင်ငံကုန်ကျစရိတ်များပြားနိုင်တယ်လို့သုံးသပ်ထားပါတယ်။စီးပွားရေးကျဆင်းမှုကြောင့်အခွန်ကောက်ခံမှုကဏ္ဍမှာကျဆင်းလာပြီးဒီအခြေအနေဟာတိုင်းပြည်တွေရဲ့တမျိုးသားလုံးအသရင်ထုတ်လုပ်မှု GDP ကျဆင်းနိုင်တဲ့အထိရိုက်ခတ်နိုင်တဲ့အခြေအနေကိုရင်ဆိုင်နေရတာပါ။အာဖရိကတိုက်အတွင်းအခုလိုကူးစက်မှုကြောင့်စီးပွားရေးကဏ္ဍပေါ်အရင်တစ်ကြိမ်ကထက်ပိုရိုက်ခတ်နိုင်တယ်လို့လည်းထောက်ပြထားပါတယ်။အခုတကြိမ်ဒီကူးစက်ရောဂါဖြစ်ပွားတာလူဦးရေထူးထပ်တဲ့ဒေသမှာဖြစ်တဲ့အတွက်အခြေအနေကပိုဆိုးနိုင်တာပါနိုင်ဂျီးရီးယားနိုင်ငံမှာမွေးဖွားခဲ့သူစီးပွားရေးပညာရှင်ဘင်ဂျမင်အကန်ဒီကတော့ဒီလိုဖြစ်ပွားလာနိုင်တဲ့အခြေအနေအပေါ်စိုးရိမ်နေတာပ
ါ The economic implications of this Ebola virus is
Ebola ရောဂါကူးစက်ပြန့်နှံ့မှုကြောင့်စီးပွားရေးအပေါ်ရိုက်ခတ်လာမှုဟာမယုံကြည်နိုင်လောက်စရာအခြေအနေတွေဖြစ်ပေါ်စေပါတယ်ဒီယောဂပိုးကူးစက်ပြန့်နှံ့မှုဖြစ်ပွားနေတဲ့နိုင်ငံတွေရဲ့စီးပွားရေးအခြေအနေဟာရပ်ဆိုင်းသွားနိုင်တဲ့အနေအထားအောက်မှာရှိနေပါတယ်ဆိုပြီးမစ္စတာအာကန်ဒီကပြောသွားတာပါ အာဖရိကဒေသတွေကဆီယာရာလီယွန်၊လိုက်ဘီးရီးယား၊ဂီနီနိုင်ငံတွေမှာယောဂကူးစက်မှုတွေဖြစ်ပွားနေပြီးကုသကာကွယ်ရေးအထောက်အကူပစ္စည်းတွေကလည်းအကန့်အသတ်နဲ့သာရှိနေတဲ့အတွက်ဒီကူးစက်ယောဂကိုထိန်းချုပ်ကြိုးစားရမှာအခက်အခဲတွေလည်းအဲ့ဒီနိုင်ငံအစိုးရတွေတွေ့ကြုံနေရတာပါ။ဒီယောဂကြောင့်အခုအခါမှာလူပေါင်း1300ကျော်သေဆုံးခဲ့ပြီလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကစာရင်းထုတ်ပြန်ထားပါတယ်။မူဒီအဖွဲ့ကအီဘိုလာရောဂါပိုးကူးစက်မှုကြောင့်လေကြောင်းခီးစဉ်တွေတခြားအရေးပါတဲ့စီးပွားပြစ်သေယူပို့ဆောင်ရေးလုပ်ငန်းတွေအပေါ်အချိန်တလအနည်းဆုံးထိခိုက်နိုင်တယ်လို့သုံးသပ်ထားပါတယ်။လေကြောင်းလိုင်းတချို့ဆိုရင်သူတို့ရဲ့လေရင်ခီးစဉ်တွေကိုရပ်ဆိုင်းထားတယ်လို့တချို့လေကြောင်းလိုင်းတွေကခီးတွေတွေလေရင်ပေါ်မှာတက်ပြီးလက်ဆေးဖို့နောက်ခန္ဓာကိုယ်အပူချိန်တိုင်းတာစတာတွေလှုပ်ဆောင်မှုညွှန်ကြားထားပါတယ်။ဒီလိုအခြေအနေတွေဟာစီးပွားရေးလုပ်ငန်းတွေအတွက်အထိနာပါတယ်လို့စီးပွားရေးလုပ်ငန်းရှင်တွေကလည်းညှိနှိုင်းနေကြပါတယ်။ဒါပေမဲ့လည်းအီဘိုလာယောဂါပိုးထက်တခြားယောဂါလိုမျိုးဥပမာငှက်ဖျားယောဂါကြောင့်သေဆုံးသူနောက်ဒီယောဂါကူးစက်မှုကြောင့်နောက်ဆက်တွဲစီးပွားရေးအပေါ်ရိုက်ကတ်တာပိုးပြီးအခြေအနေဆိုးခဲ့တဲ့အကြောင်းဝက်စလီယန်တက်သူကဝီလျံဂျွန်စတင်ကအခုလိုပြောပါတယ်။
Approximately 207 million cases with 627,000
နှစ်ဖြာယောဂါလူသားနေရာကျော်ကိုကူးစက်ခဲ့ပြီးအဲ့ဒီထဲက632,000လောက်သေဆုံးခဲ့ပါတယ်လူပေါင်း 8.6 သန်းမှာလည်းအဆုတ်နာယောဂါဆွဲကပ်နေပါတယ်လို့မစ္စတာဂျွန်ဆန်ကပြောသွားတာပါအခုအခါမှာအနောက်အာဖရိကမှာလင်းလင်းမြန်းမြန်းကူးစက်နေတဲ့ဒီအီဘိုလာယောဂါပိုးကိုထိန်းချုပ်နိုင်ဖို့တကမ္ဘာလုံးကဝိုင်းဝန်းချိုးပန်းနေကြပါတယ်အမေရိကန်ကူးစက်ယောဂါထိန်းချုပ်ရေးဗဟိုဌာနကနေအများပြည်သူကျန်းမာရေးဆိုင်ရာကျွမ်းကျင်သူ50ရုပ်ကိုအီဘိုလာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုဒဏ်အကြီးကျယ်ခံစားနေရတဲ့အနောက်အာဖရိက၃နိုင်ငံကိုအကူအညီပေးအဖြစ်နဲ့ဆေးလွှတ်လိုက်ပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကလည်းအီဘိုလာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုဒဏ်ခံနေရတဲ့ဒီ၃နိုင်ငံအတွက်ဒေါ်လာသန်း130မဲ့အရေးပေါ်ဆောင်ရွက်ရေးအစီအစဉ်ကိုမကြသေးခင်ရပ်ပိုင်းတွေကကြေညာခဲ့ပါတယ်။အီဘိုလာယောဂါကူးစက်မှုကိုရပ်တန့်သွားအောင်ဝိုင်းဝန်းကြိုးပမ်းဆောင်ရွက်နေချိန်မှာပဲဒီယောဂါပြန့်ပွားမှုကိုကြိုတင်ကာကွယ်ဖို့ပြင်ဆင်လေ့ကျင့်တာတွေလည်းတချို့နိုင်ငံတွေမှာလှုပ်ဆောင်နေကြတာပါ။အာရှကတရုတ်နိုင်ငံမှာဆိုရင်စီးပွားရေးအခြေအနေတိုးတက်လာတာနဲ့အမျှတခြားနိုင်ငံကနိုင်ငံသားအများပြားလဲလာရောက်နေထိုင်ပြီးစီးပွားရေးလုပ်ကိုင်နေကြပါတယ်ဒီထဲမှာအာဖရိကတိုက်ကနိုင်ငံသားတွေတော်တော်များများလဲပါဝင်ပါတယ်ဒါလို့နိုင်ငံပေါင်းစုံကလာရောက်ခြေချနေထိုင်ကြတဲ့သူတွေများပြားတဲ့တရုတ်နိုင်ငံမှာယောဂါကူးစက်မှုဖြစ်လာရင်လင်းလင်းမြန်းမြန်းချုပ်တင်ကာဝယ်ဖို့အစမ်းလေ့ကျင့်တာတွေကိုပြုလုပ်နေပါတယ်မကာအိုမှာဆိုရင်အာနာပိုင်တွေကအာဖရိကကပြန်လာတဲ့အီဘိုလာယောဂါပိုးရှိသူလို့တန်တရာရှိသူတဦးကိုတွေ့ရှိပြီးချက်ချင်းအဆင့်ဆင့်တုတ်ပြန်ရေးယူဆောင်ရွက်တာတွေကိုနိုင်ရီပိုင်းအတွင်ပြည်စည်းအောင်လုပ်ကိုင်ဖို့အစမ်းလေ့ကျင့်ခဲ့ပါတယ်ဗီယက်နမ်နိုင်ငံမှာတော့အီဘိုလာယောဂါပိုးရှိသူလို့တန်တရာရှိခံရသူနိုင်ဂျီးရီးယားနိုင်ငံသားနှစ်ဦးကိုတရားခွဲစစ်ဆေးတာတွေပြုလုပ်ခဲ့ပါတယ်မကြခင်ရပိုင်းအတွင်းကရန်ကုန်လေစိတ်မှာတော့အီဘိုလာဗိုင်းရပ်စ်ပိုးရှိသူလို့တန်တရာရှိသူတယောက်ကိုတာဝန်ရှိသူတွေကတွေ့ရှိခဲ့ပါတယ်အသက်20နှစ်အရွယ်အဲ့ဒီသူဟာအာဖရိကနောက်ပိုင်းလိုက်ဗီးရီးယားနဲ့ဂီနီမှာနေထိုင်လွတ်လပ်ကန်ခဲ့ပါတယ်ဒီသတင်းကြောင့်ရန်ကုန်မြို့မှာနေထိုင်သူတွေကြားစိုးရိမ်ပူပန်မှုတွေရှိခဲ့ပါတယ်နောက်ပိုင်းမှာတော့အဲ့ဒီလူမှာငှက်ဖျားယောဂါပိုးစမ်းသပ်တွေ့ရှိရတယ်လို့မြန်မာအာဏာပိုင်တွေဘက်ကအကြောင်းကြားခဲ့တယ်ဆိုပြီးထိုင်းနိုင်ငံယောဂါထင်းကျုံရေးဌာနကပြောပါတယ်မြန်မာနိုင်ငံမှာဆိုရင်လေနိုင်ငံရေးပြုပြင်ပြောင်းလဲမှုတွေကြောင့်အခွင့်အလမ်းတွေပိုပွင့်လာပြီးနိုင်ငံတကာနဲ့ကုလူဆက်ဆံမှုတွေပိုများလာနေတဲ့အချိန်မှာဒီယောဂါကူးစက်မှုသာဒေတာရင်းကိုရောက်ရှိလာမယ်ဆိုရင်မြမစီးပွားရေးပေါ်ရိုက်ခတ်လာနိုင်တဲ့အခြေအနေကိုစီးပွားရေးလုပ်ငန်းရှင်တဦးဖြစ်တဲ့နန်းနန်းကအခုလိုပြောပါတယ်
စီးပွားရေးအနေနဲ့ကြာတော့ဟိုတခါ flash yoga ဖြစ်တော့အနေသားလေးကိုပြန်ကြည့်မယ်ဆိုရင်အဲ့ဒီတော့ကကြာတော့အဓိကဟိုထိခိုက်ဆုံးကတော့ဒီ tourism ပေါ့နော် tourism ဆိုတော့ကမ္ဘာမြေပြင်ကိုနိုင်ငံခြားသားအတင်လာတယ်အထူးသဖြင့်အဲ့ဒီနိုင်ငံခြားတွေနဲ့တက်ရိုက်ဆက်ဆက်နေရတဲ့လုပ်ငန်းတွေမှာဥပမာအဲ့တုန်းကကြာတော့လေဥပမာပေါ့နော်ကြောင်မြတ်ပြပွဲလို့ပါလို့ဟာမျိုးဆိုရင်ဖြစ်နေတာတရုတ်တရုတ်ကလည်းကိုယ်စီမလာရဲဆိုလို့တခြားအေးနဲ့ဆက်ဆက်တဲ့လူတွေနဲ့မလာရဲတော့ဘာကြားတာနဲ့ကိုကြောက်နေကြရတဲ့ဆိုတဲ့အခါကျဖြစ်ပြီးဆိုတာတယောက်ပဲဖြစ်ဖြစ်နှစ်ယောက်ဖြစ်ဖြစ်အနည်းနဲ့အချင်းကတော့ရက်ခတ်မှုတော့ရှိတာပေါ့
အီဘိုလာယောဂါကူးစက်မှုကြောင့်စီးပွားရေးပေါ်ရက်ခတ်လာနိုင်တဲ့အကြောင်းရန်ကုန်မြို့ကစီးပွားရေးလုပ်ငန်းရှင်တဦးဖြစ်တဲ့နန်းနန်းကပြောသွားတာပါဒါပေမဲ့အီဘိုလာယောဂါပိုးကူးစက်ခံရတာတည်တည်ချင်းအချိန်မီနိုင်နိုင်နဲ့ကုသနိုင်မယ်ဆိုရင်တော့အလွယ်တကူပြန်ပွားနိုင်ဖို့မလွယ်ကူတဲ့အကြောင်းဈေးပညာရှင်တွေကပြောပါတယ်ဒီလိုယောဂပြန့်နှံ့နေမှုကိုကာကွယ်နိုင်ဖို့အာဏာပိုင်တွေကျန်းမာရေးဝန်ထမ်းတွေလူမှုတွေကလည်းအသိရှိရှိနဲ့ဝိုင်းဝန်းကာကွယ်မယ်ဆိုရင်ဒီယောဂါကြောင့်ဖြစ်ပေါ်လာနိုင်တဲ့နောက်ဆက်တွဲစီးပွားရေးအပေါ်ရိုက်ခတ်လာနိုင်မှုတွေကိုရှောင်ရှားနိုင်မှာဖြစ်တဲ့အကြောင်းတင်ပြအပ်ပါရခင်ဗျာ
ကိုအောင်အောင်တင်ပြသွားတာပါ။အခုလှည့်ကြတာကတော့တူတာဆုံးလင်အမေရိကန်တခွင်ကဏ္ဍဖြစ်ပါတယ်။အခုတပတ်တူတာဆုံးလင်အမေရိကန်တခွင်အစီအစဉ်မှာတော့ကွယ်လွန်သူကဘာကျော်တေးသန့်ရှင် Elvis Presley အကြောင်းကိုကိုဇော်ဝင်းလိုင်ကမက်ခင်ဖြူထွေးနဲ့အတူတင်ပြထားပါတယ
်။မက်ခင်ဖြူထွေးရဲ့ဒီတပတ်တော့အောက်ကလအတွင်းကစိတ်ဝင်စားစရာတွေကိုဆက်မပြောခင်မြန်မာပြည်သက်တင်နဲ့လည်းရင်းနှီးပြီးသားဖြစ်တဲ့အပြင် King of Rock and Roll လို့ခေါ်တဲ့ Rock and Roll ဘရင် Elvis Presley ကွယ်လွန်တဲ့နှစ်ပတ်လည်လည်းဖြစ်တာကြောင့်သူ့အကြောင်းကိုပဲပြောကြရင်ကောင်းမလားလို့ဗ
ျ။ဟုတ်တယ်နော်။ကျမတို့က Elvis ကိုမမိလိုက်ပေမဲ့သူ့တခြင်းတွေဒီကနေ့အထိနားထောင်နေရတော့မယ်
။ဟုတ်တယ်ဗျ။မသေးခင် American နဲ့မကကဘာတလောမှာရှမ်းရှမ်းတောက်အောင်မြင်ပြီးတော့လူကြိုက်များခဲ့တဲ့အဆိုတော်ကြီးပဲလေ။1989ခုနှစ်ဩဂုတ်လ16ရက်နေ့မှာကွယ်လွန်သွားခဲ့တာ။သူကွယ်လွန်သွားတဲ့အကြောင်းအဲ့ဒီအချိန်ကရေဒီယိုသတင်းဌာနတစ်ခုကအခုလိုအတန်လွင့်ခဲ့တယ်ဗ
ျ Elvis Presley dead at the age of 42 Elvis Presley died today at Baptist Hospital in Memphis
Elvis Presley ဟာအသက်42နှစ်အရွယ်မှာကွယ်လွန်သွားပြီဖြစ်ပါတယ် Elvis Presley ဟာ Tennessee ပြည်နယ် Memphis မြို့က Baptist ဆေးရုံမှာကွယ်လွန်သွားတာပါသူဟာ$4တန်းစတူဒီယိုအတန်သွင်းခန်းကိုဒေါ်လာတန်းပေါင်းများစွာတန်အောင်ပြောင်းလဲပစ်ခဲ့သူဖြစ်ပါတယ်ညနေဆောင်ကအသက်ရှူကျတာကြောင့်ဆေးရုံကိုအရေးပေါ်တင်လိုက်ရတယ်လို့သက်ဆိုင်ရာအာဏာပိုင်တွေကပြောပါတယ
်။ Elvis Presley ဟာနှလုံးခုန်နှုန်းမူမမှန်ဖြစ်ပြီးကွယ်လွန်သွားတာလို့အစိုးရကအကြမ်းဖျင်းသတင်းထုတ်ပြန်ခဲ့ပေမယ့်သူဟာအရက်နဲ့မူရစ်ဆေးတွေကိုတပြိုင်တည်းအလွန်ကျွံသုံးဆွဲရာကကွယ်လွန်သွားတာလို့တင်မှုတေကင်းစုံစမ်းတဲ့အရာရှိကနောက်ပိုင်းမှာသတင်းထုတ်ပြန်ခဲ့တယ်လေ။တကယ်တော့ Elvis ဟာဆေးရုံကိုရောက်မလာခင်ကတည်းကသူ့အိမ်ကရေချိုးကမ်းမှာတည်ဆုံသွားခဲ့တာဗျ။
သူလည်းတခြားနာမည်ကြီးမင်းသားမင်းသမီးတွေဆိုတော်တွေလိုမူရစ်ဆေးဝါးအလွန်ကျွံသုံးဆွဲတဲ့အတွက်တည်သွားတာဖြစ်မယ်နော
်ဟုတ်တယ်ဗျအမှုပညာသမားတွေဟာမအောင်မြင်ခင်တုန်းကလည်းမအောင်မြင်သေးလို့အောင်မြင်ပြီပြန်တော့လဲအဲ့ဒီအောင်မြင်တဲ့ဒဏ်ကြောင့်မူရစ်ဆေးဝါးကိုမိဝဲကြတာများတယ်ဗျ Elvis ဆိုသွားတဲ့အထက်ကနာမည်ကြီးတဲ့တခြင်းတစ်ပုဒ်ကိုအမြင်နှားထောင်ကြည့်ဖို့ Mark Computer ကိုကျွန်တော်ဖွင့်ပြမယ
် Love me tender love me sweet never let me goYou have made my life complete And I love you so Love me tender Love me true All my dreams fulfill For my
ตุ๊ดချင်းนี่ก็ country လို့ခေါ်တဲ့เจเลติกีตาGospel လို့ခေါ်တဲ့ Korean ဓမ္မသချင်း R&B လို့ခေါ်တဲ့ Rhythm and Blues စတဲ့မတူညီတဲ့ဂီတအမျိုးအစားတွေကိုပေါင်းစပ်ထားတာဖြစ်ပြီးတော့အခုဖွင့်ပြလိုက်တဲ့ Love Me Tender သချင်းဆိုလို့ရှိရင်အဲ့ဒီသချင်းကိုသူဆိုတာနဲ့ဆက်ကြောတဲ့ main clip တွေစွစစ်ခုံ all hit အားပေးကြတော့တာပဲတဲ့
။အောင်မလီအဲ့ဒီခေတ်က main clip တွေမပြောနဲ့ကျမတောင်ဒီသချင်းကြားရတာနဲ့စိတ်ထဲမှာတမျိုးပဲနားထောင်လို့ကောင်းမှာကောင်
း။ဒါပေမဲ့အဲ့ဒီသချင်းကိုလူတိုင်းကြိုက်တာတော့မဟုတ်ဘူးဗျ။ဆက်ကြောတဲ့ကောင်မလေးတွေကအရန်ကြိုက်ကြပေမဲ့အဲ့ဒီသချင်းကတနာရမက်တွေပါနေတယ်ဆိုပြီးမိဘတွေကတော့ပြစ်တင်ပုတ်ခတ်ခဲ့ကြတယ်လေဒါပေမဲ့တချင်းဆိုဖြော်ပြတဲ့နေရာမှာဆက်လို့ရှာဝဲကောင်းအောင်အတက်တေရောတီဆိုတတ်တာနောက်လူတွေစိတ်ဝင်စားအောင်ဟိုအစားတွေကိုတောက်တောက်ပြောင်ပြောင်နဲ့ဒီဇိုင်းအသစ်ဆန်းနေလှုပ်ပြီးတော့ဝတ်ဆင်တတ်တာတွေကလည်းသူ့ကိုလူတွေစိတ်ဝင်စားစေတဲ့အချက်တွေထဲမှာပါတယ်ဗ
ျဒါကြောင့်ထင်တယ်ဒီနေ့အထိပဲလူတွေက Elvis Presley လို့ပြောင်ပြောင်လက်လက်ဝတ်ဆုံနေဝတ်ပတိုင်းမူရီထားနေကမြင့်မဲ့အမဲကြီးတက်ပြီးတော့တီဆိုဖြော်ပြတာတွေကိုတွေ့နေရတာ哦
ဒါပေါ့ဗျာElvis ရဲ့လွန်မှုမှုတွေကခဏအထိရှိနေတော့မယ်။သူတည်သွားတဲ့အချိန်မှာ Elvis ဟာအမေရိကန်နိုင်ငံမှာပိုက်ဆံအရာဆုံးအမှုပညာသမားတဦးအဖြစ်ရှိခဲ့တယ်လေ။သူတချင်းငွေတွေကြီးပဲတန်900ကျော်ရောင်းချခဲ့ရပြီးတော့ရုပ်ရှင်ဇာတ်ကားပေါင်း30ကျော်မှလည်းပါဝင်သရုပ်ဆောင်ခဲ့တယ်တဲ့။ဒါပေမဲ့သူတည်ကံဒီအချိန်အထူးသဖြင့်တော့1982ခုနှစ်မှာမိမနဲ့တရားဝင်ကွာရှင်းပြတ်ဆဲပြီးတဲ့နောက်လူတွေနဲ့တိတ်မတူတော့ပဲအယံဝလာတဲ့အပြင်မူရစ်ဆေးဝါးအပေါ်မှာပဲမိခိုအားထားလာခဲ့တယ်တဲ့။သူတည်သွားတဲ့နှစ်ပတ်လည်နှစ်မှာMemphis မြို့မှာရှိတဲ့ Graceland လို့ခေါ်တဲ့သူ့ရဲ့အိမ်ကိုသူ့ပြည်သက်တွေနှစ်စဉ်အများအပြားလာလေကြတယ်လေ
Elvis Presley ဒါအသက်ရှင်နေဦးမယ်ဆိုရင်အခုလောက်ဆိုရင်အသက်ဘယ်လောက်ရှိပြီလဲမသိဘူးနော
်အင်းသူက1935ခုနှစ်ဇန်နဝါရီလ10ရက်နေ့မှာမွေးတာဆိုတော့အသက်80နှစ်ပါရှိပြီပေါ့မခင်ပြည့်ထွေးရဲ့ငငယ်ကလေးကဖခင်เจ้าမှာဆိုတဲ့ဓမ္မသချင်းတွေနောက်သူဆယ်ကျော်သက်အရွယ်ရောက်လာတော့အဲ့ဒီအချိန်ကသူ့ဘဝဝန်းကျင်မှာခက်ဆားနေတဲ့ Pop Guitar နဲ့R&B တေဂီတာတွေကသူ့ရဲ့ဂီတာအပေါ်အတော်လွှမ်းမိုးခဲ့တယ်ဗျ
။ဒါဆိုသူကသချင်းတွေကိုဘယ်ချိန်မှစပြီးတော့ဆူရတယ်လဲ။ကျမတီးတလောက်တော့ခန့်ငယ်ငယ်ကလေးကစပြီးတော့နာမည်ကြီးလာတယ်လို့ပဲ
။သူ့အနေနဲ့အစိုးရတရားအဖြစ်နဲ့ပြည်ပသားသချင်းတွေစဆူတာကတော့1954ခုနှစ်မှာဗျ။သူ့အသက်16နှစ်မှာပေါ့။အ အဲ့တုန်းကနာမည်ကြီး Sun Record လို့ခေါ်တဲ့အသံသွင်းကုမ္ပဏီနဲ့တချင်းနေစဆိုတာတဲ့နောက်တနေ့1955ခုနှစ်မှာသူ့ရဲ့ contract ကို RCA ကုမ္ပဏီကိုရောင်းလိုက်ပြီးတဲ့နောက်ပိုင်းမှာနိုင်ငံတကာကပါကြိုက်နှစ်သက်တဲ့အဆိုတော်တယောက်ဖြစ်လာတာလေအဲ့ဒီအချိန်ကအမေရိကန်နိုင်ငံမှာလူပြူလူမဲ့ပြဿနာတွေကလည်းကြီးထွားနေတော့နိုင်ငံရေးအရှိန်တွေကလည်းမြင့်နေတာပေါ့ဗျာဒါပေမဲ့သူက R&B လိုလူမဲတွေဆိုတဲ့တခြင်း style တွေပါသူ့တခြင်းထဲမှာရော့ဆတ်တည်ဆူလာတဲ့အတွက်သူ့တခြင်းတွေဟာလူမျိုးရေးကန့်သတ်မှုတွေကိုကျော်လွန်ပြီးတည်ဆူလို့ရတဲ့အတွက်အမေရိကန်ဂီတလောကကိုတခစ်ဆန်းပစ်လိုက်တယ်လို့ပြောစမှရှိတယ်ဗျအ
နုပညာရဲ့စွမ်းအားကလူမျိုးဘာသာနိုင်ငံမရွေးစီးပောင်တွေကိုကျော်ပြီးအကျိုးသက်ရောက်နိုင်တဲ့စွမ်းအားရှိတယ်နော
်ဒါပေါ့ဗျာအနုပညာဟာပေါင်းနေကန့်သက်ချက်တွေကိုကျော်လွန်ထုတ်ဖော်ရုံနဲ့မကဘူးအာဖရိကမှာလူတွေတန်းတဲ့ခြေငတ်ဘေးနဲ့ကြုံနေရတဲ့အတွက်အနောက်နိုင်ငံကဂီတပညာရှင်တွေစုစည်းပြီးတော့ Live A ဆိုတဲ့ဂီတပွဲတော်ကြီးကျင်းပပြီးရမုံငွေရှာပေးခဲ့တဲ့တာရကတွေရှိခဲ့ဘူးတယ်လေသူ့အနေနဲ့အမေရိကန်နိုင်ငံအတွင်းမှာတင်တာမကဘဲကမ္ဘာဂီတလောကကြီးတစ်ခုလုံးပြောင်းလဲသွားစေလောက်တဲ့အထိ Rock and Roll တေးဂီတကိုလူအများလက်ခံကြိုက်နှစ်သက်လာအောင်လုပ်ပေးနိုင်ခဲ့တဲ့အတွက် Rock and Roll ရဲ့ဘီယင်းဆိုတဲ့ဘွဲ့ကိုရခဲ့ုံနဲ့မကဘူးဗျအမေရိကန်နိုင်ငံကဂီတလောကမှာအထူးချွန်ဆုံးစုဖြစ်တဲ့ Grammy ဆု14ခုအတွက်စကားတင်ရွေးချယ်ခံခဲ့ရပြီး Grammy 3ဆုရခဲ့တယ်လေ။နောက်အသက်36နှစ်နဲ့အမေရိကန်နိုင်ငံရုပ်ရှင်စီးရုံးကချီးမြှင့်တဲ့တသက်တာအောင်မြင်မှုဆုကိုလည်းရရှိခဲ့တယ်။နောက်1980ခုနှစ်အတွက်ဩဇာအရှိဆုံးလူငယ်10ဦးထဲမှာတဦးအပါအဝင်အဖြစ်ရွေးချယ်ခံခဲ့ရတဲ့အပြင်မသေခင်မှာတခြားဆုတွေလည်းအများအပြားလက်ခံရရှိခဲ့တယ်လေ
။ရုပ်ချောတာကလည်းသူများနဲ့မတူဘူးနော်။အဲ့ဒါလဲထည့်တွက်တင်တာပေါ့ရှင်။ဒီနေ့အထိသူ့လိုရုပ်ချောပြီးဘတ်ဆုံထူးချွန်တဲ့သူကခက်ရှားရှားပဲမဟုတ်လား။
တေချာတာပေါ့ဗျာ။ဘတ်ဆုံဆိုလို့အမေရိကန်နိုင်ငံမှာအရွယ်ရောက်သူတိုင်းစိတ်မှုမထမ်းမနေရဆိုတဲ့ဥပဒေသူ့ခင်မှာရှိခဲ့တဲ့အတွက်ကမ္ဘာကျော်အဆိုတော်ရုပ်ရှင်တရုတ်ဆောင်ကြီး Elvis တယောက်လည်းမပြတ်မကွက်တိုင်းပြည်တော်ဝန်ကိုကြေပြင်းစွာထမ်းဆောင်ခဲ့ပါတယ်တဲ့။ကဲကျင်းပ်ပလား။ Elvis တောင်ပြောကြရင်သူ့ရဲ့ဂီတနဲ့ရုပ်ရှင်အကြောင်းဘလို့ဆွတ်ဆောင်မှုရှိတယ်ဆိုတာတွေပြောလို့ရှိကြပေမဲ့သူဟာခရာတေခပတ်နဲ့ရထားတဲ့သူဆိုတာကိုတော့သိတဲ့သူကနည်းတယ်ဗျ။
Elvis နဲ့ပတ်သက်လို့အဲ့ဒီအချက်ကိုကျမလည်းမကြားဘူးရှင
်။ तू က1969ခုနှစ်ဇူလိုင်လ21ရက်နေ့မှာခရာတေခပတ်နဲ့ဖြစ်ခဲ့တာလေ
။ဒီလောက်တောင်နာမည်ကြီးပြီးကောင်းမလေးတွေကလည်းဝိုင်းဝိုင်းနေနေတဲ့သူဆိုတော့မိမတွေလည်းအများကြီးရှိမှာပဲနော်
။အင်းဒီတခါတော့မခင်ဖြူတွေလွဲသွားပြီ။ Elvis ကနာမည်ကြီးပြီးပျော်ရမ်းကြိုက်တဲ့နေစီကန်ဖြစ်နေပေမဲ့သူ့ဘဝမှာတယောက်ကိုပဲတရားဝင်လက်ထပ်ဖူးခဲ့တာဗျ။ तू ကတော့ Priscilla Ann Presley တဲ့။သူတို့နှစ်ယောက်ဟာ1969ခုနှစ်မေလ1ရက်နေ့က Las Vegas မြို့မှာအသိမိတ်ဆွေတချို့နဲ့ပဲအချင်းယုံပြီးလက်ထပ်လိုက်ကြတာလေ။နောက်တော့မှ Las Vegas ကသူ့မင်္ဂလာပွဲကိုမတက်နိုင်လိုက်တဲ့မိသားစုဝင်တွေအသိမိတ်ဆွေတွေကိုဖိတ်ပြီးတော့သူနေတဲ့ Graceland ခြံဝင်းကြီးထဲမှာမေလ29ရက်နေ့ကမင်္ဂလာအခမ်းပွဲထပ်ကျင်းပပေးခဲ့တယ်တဲ့။သူတို့နှစ်ယောက်မှာသမီးလေးတစ်ယောက်ရှိတယ် Lisa Marie Presley တဲ့။ Michael Jackson နဲ့ခဏလက်ထပ်လိုက်ဖူးတဲ့သူပေါ့ဗျာ။ Elvis နဲ့ Priscilla တို့ကွဲသွားပြီးတဲ့နောက် Elvis မှာစစ်ဆေးထားတဲ့ရီးစားတစ်ယောက်ရှိခဲ့တယ်နောက်ပိုင်းသူ့ရဲ့ရီစာ Ginger Eldin ရဲ့ပြောဆိုမှုတွေအရကတော့ Elvis ကသူ့ကိုလက်ထပ်မယ်လို့တရားဝင်ပြောပြီးနောက်တနေ့မှပဲကွယ်လွန်သွားခဲ့တာတဲ့
ဟုတ်တယ်နော် Elvis နဲ့ပတ်သက်လို့အိမ်တော်ရဲ့အရှုပ်ရှင်တွေသိမကြမိဘူ
းဟုတ်တယ်ဗျနောက်ပိုင်းမှာမူရီဆေဝါသုံးဆွဲတာကလွဲလို့နာမည်ပြည့် Immortal နဲ့တဲ့ပုံကိုပဲဘာဖြစ်ဖြစ်သူဟာကမ္ဘာဂီတလောကကိုပြောင်းလဲသွားအောင်ဥဆောင်ပေးခဲ့တဲ့အတွက်အမေရိကန်နိုင်ငံရဲ့တမိုင်းအမွေအနှစ်တစ်ခုလို့အများစုကလက်ခံယုံကြည်လာခဲ့ကြတာပေါ့ဗျာကဲ Elvis ကြောင့်ကိုဒီမှာပဲရလိုက်ကြအောင်ဆိုရဲ့နောက်တစ်ပတ်ဒီကြမ်းမှာအကျန်းနဲ့စိတ်ဝင်စားစရာကောင်းတဲ့အကြောင်းအရာတွေကိုဆက်ပြောကြသေးတာပေါ့ဗျာ
။ကောင်းပါပြီရှင်
။သောရရှင်အပေါင်းဘုသူတအဖျားဖျားတို့ပွားနိုင်ကြပါစေခင်ဗျာ
။သူတဆုံလွင်အမေရိကန်တခွင်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်။ VOA အမေရိကန်အတန်ကနေဒီကနေ့ညနေထုတ်လွှင့်မယ်အင်္ဂါညနေခင်းအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိတင်ဆက်သွားမှာဖြစ်ပါတယ်။
အမေရိကန်ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြပါတော့မယ်ခင်ဗျာ
။ပင်လယ်သမုဒ္ဒရာတွေမရှိဘူးဆိုရင်ကမ္ဘာပေါ်မှာတက်ရှိတွေလည်းရှင်သန်နိုင်မှာမဟုတ်ပါဘူး။အခြေခံအဆင့်မှာတော့ကျွန်ုပ်တို့အသက်ရှူရှင်သန်နေတဲ့အောက်ဆီဂျင်90ရာခိုင်နှုန်းကနေ80ရာခိုင်နှုန်းကသမုဒ္ဒရာတွေကထုတ်လွှတ်ပေးနေတာပါ။ရာသီဥတုတွေကိုပြောင်းလဲဖြစ်ပေါ်စေတယ်၊ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေတွေကိုစုပ်ယူပေးတယ်၊ကမ္ဘာကျိုးမှာလူသားတွေရဲ့ရှင်သန်ရည်တည်ရေးအတွက်အထောက်အကူပေးနေပါတယ်။ဒီကနေ့ဒီကမ္ဘာလုံးကလူဦးရေရဲ့72ရာခိုင်နှုန်းလောက်ကပင်လယ်ကြီးကိုမှီတည်ပြီးတော့အသက်မွေးဝမ်းကြောင်းနေကြရပါတယ်ဒီလိုအခြေအနေမှာပဲပြဿနာတွေကလည်းရှိနေပါတယ်ပင်လယ်သမုဒ္ဒရာတွေပျက်စီးသွားအောင်လူသားတွေကလုံနေကြလို့ပါရေလုံငန်းလုပ်သူတွေကလိုအပ်ချက်နဲ့ပြည့်မီအောင်လို့ပင်လယ်စာတွေကိုဖြည့်ဆည်းပေးနေကြရတာနဲ့အတူငါးတွေကိုအလွန်အကျွံဖမ်းလာကြပါတယ်အထူးသဖြင့်လူကြိုက်များတဲ့ငါးမျိုးစိတ်တွေကိုပို့ပြီးတော့ဖမ်းကြပါတယ်ခံမှန်းကြီးကမ္ဘာငါးပမာဏရဲ့29ရာခိုင်နှုန်းကဒီကနေ့ဒီအချိန်မှာအလွန်အကျွံဖန်းစည်းတက်ဖြတ်စားသုံးခံနေကြရပါတယ်။တစ်ချိန်တည်းမှာပဲ 61 ရာခိုင်နှုန်းကိုပိုတိုးဖမ်းဖို့မဖြစ်နိုင်တဲ့အပြင်အရေးအတွက်ကြာမသွားအောင်ထိရောက်တဲ့စီမံခန့်ခွဲမှုတွေလိုအပ်လာပါတယ်။ဂျူနာငါး Swordfish ဓာတ်ရှည်နှုတ်သီးငါး Halibut ငါး Cod ပင်လယ်ငါးကြီးနဲ့ Flounder ငါးခွေးရှာငါးတွေကိုအလွန်အမင်းဖမ်းကြတဲ့အတွက်အရေးအတွက်တိတိတတ်တကြာဆင်းသွားခဲ့ပါတယ်။ပင်လယ်သမုဒ္ဒရာတွေဟာဘယ်တော့မှမနဲ့မတူတဲ့ချိန်ချောင်းမှုတွေကိုဒီကနေ့မှရင်ဆိုင်နေရပါတယ်လို့ American နိုင်ငံသားရေးဝန်ကြီး John Kerry ကပြောကြားခဲ့ပါတယ်။အလွန်အမင်းညဉ့်ညမ်းမှုတွေ၊ရာသီဥတုပြောင်းလဲလာမှုတွေ၊သမုဒ္ဒရာတွေထဲမှာများလာနေတဲ့အက်ဆစ်ပမာဏရဲ့တက်ရောက်မှုတွေစတဲ့အန္တရာယ်တွေကိုရင်ဆိုင်နေရပြီးတော့ဂေဟဗေဒစနစ်တစ်ခုလုံးအပေါ်မှာထိခိုက်စေပါတယ်။အလွန်အကျွံငါးတွေကိုဖမ်းဆီးနေကြတဲ့ဆိုးကျိုးတက်ရောက်မှုတွေလည်းရှိနေပါတယ်။ငါးနည်းနည်းလေးရဖို့ငွေကြေးအများအများအကုန်ခံနေကြရပါတယ်။ကမ္ဘာပေါ်ကအဓိကငါးဖမ်းလုပ်ငန်းကြီးတွေဟာလည်းအင်မတန်မှခက်ခဲတဲ့အခြေအနေကိုရင်ဆိုင်နေကြရတဲ့ဒါမှမဟုတ်အဲ့ဒီလိုမျိုးအခြေအနေရင်ဆိုင်ရလူဖြစ်နေကြပါတယ်။အိုဘားမားအစိုးရဟာသမုဒ္ဒရာရဲ့အခြေအနေကောင်းမွန်တိုးတက်လာဖို့အတွက်ကိုအထူးကတန်းနှိတ်ထန်ချထားပါတယ်။အမေရိကန်ပြည်ထောင်စုရဲ့လုပ်ပိုင်ခွင့်ရှိတဲ့ Pacific သမုဒ္ဒရာထဲမှာပုံမကျေပြတ်တဲ့ကာကွယ်မှုတွေကိုတိုးချဲ့လှုပ်သွားဖို့နည်းလမ်းတွေကိုစဉ်းစားနေကြပါတယ်။ဝါရှင်တန်မှာဂျွန်လာရုံးကကျင်းပခဲ့တဲ့နိုင်ငံသားရေးဝန်ကြီးကယ်ရီရဲ့ကျွန်ုပ်တို့ရဲ့သမုဒ္ဒရာကြီးဆိုတဲ့ညီလာခံမှာကမ္ဘာတဝန်းကပါဝင်ဆွေးနွေးကြသူတွေကစတူရန်ကီလိုမီတာတန်း300ကျော်တဲ့သမုဒ္ဒရာကြီးကိုအကာအကွယ်ပေးမဲ့ဂတိကဝတ်အစ်တွေကိုပြုခဲ့ကြပါတယ်။ပင်လယ်သမုဒ္ဒရာတွေနဲ့သူတို့ရဲ့အရင်းအမြစ်တွေကိုထိန်းသိမ်းစောင့်ရှောက်ကြဖို့ဒေါ်လာတန်း800ကျော်အာမခံခဲ့ကြပါတယ်။ရာသီဥတုပြောင်းလဲမှုကြောင့်သမုဒ္ဒရာကြီးတွေရဲ့ရှင်သန်ကျန်းမာရေးကိုချိမ့်ချောက်နေတဲ့ကိစ္စကိုဖြေရှင်းဖို့အတွက်ကျွန်တော်တို့ဂတိပြုခဲ့ကြပါတယ်။အမေရိကန်မှာဖန်လုံအိမ်ဓာတ်ငွေထုတ်လွှတ်မှုပမာဏကိုကြက်ကြက်မက်မက်လျှော့ချနေတာနဲ့အတူ2020ခုနှစ်မတိုင်ခင်ဖန်လုံအိမ်ဓာတ်ငွေထုတ်လွှတ်မှုကိုအမေရိကန်က2005ခုနှစ်တုန်းကပမာဏထက်ကို18ရာခိုင်နှုန်းနည်းတဲ့ပမာဏကိုလျှော့ချပါမယ်ဆိုတော့ရီမန်းချက်အတိုင်းပြည့်အောင်လို့ဆောင်ရွက်နေပါတယ်လို့ဝန်ကြီးကယ်ရီကပြောကြားခဲ့ပါတယ်။လာမယ့်နှစ်တွေအတွင်းမှာလည်းသမုဒ္ဒရာတွေကိုတာဝန်ယူကာကွယ်တဲ့အသီးသစ်တွေသမုဒ္ဒရာကြီးတွေကကျွန်တော်တို့လုပ်သမျှကမ္ဘာပြေပေါ်မှာလှုပ်ရှားရှိသမျှနဲ့အင်မတန်မှထူးခြားတဲ့ဆက်နွယ်မှုတွေရှိနေတဲ့အပေါ်တာဝန်ယူမှုတွေပေါ်ပေါက်လာမယ်လို့အမေရိကန်ကမျှော်လင့်ထားပါတယ်။
အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြလိုပြီးပါပြီ
။အခုထုတ်လွှင့်ပေးခဲ့တာတော့အမေရိကန်ဆိုရရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ကြောင်းသိစေရပါတယ်။အခုကြံနေသေးတဲ့အချိန်တွင်းမှာသတင်းအကျဉ်းချုပ်ကိုဥဆံမိုးဝေကကြီးညာပေးပါမယ်။
ယူကရိန်းနိုင်ငံသမ္မတပက်ထရိုပေါ်ရိုရှန်ကူကသူ့ရဲ့ညွန်ပေါင်းဆိုရပြစ်ပယ်သွားပြီးတလအကြာမှလွတ်တော်ကိုဖျက်သိမ်းလိုက်ပြီးတော့စောစောရွေးကောက်ပွဲကျင်းပပေးမယ်လို့ပြောလိုက်ပါတယ်။ပါလီမန်အသစ်အတွက်ရွေးကောက်ပွဲကိုအောက်တိုဘာလ26ရက်နေ့မှာကျင်းပမှာဖြစ်တယ်လို့လည်းသူကပြောလိုက်ပြီးတော့သူ့လို့ရဟာအခြေခံဥပဒေနဲ့ညီတယ်လို့မစ္စတာပိုရိုရှန်ကူကတင်းနှင်းလာလေးမှာပြောဆိုခဲ့တာပါ။အမေရိကန်နိုင်ငံမစ္စရီပြည်နယ်ဖာဂူဆန်မြို့နယ်မှာရဲကပြစ်တတ်တာခံရရတဲ့လူမဲဆဲကျော်တဲ့အရွယ်မိုက်ကယ်ဘရောင်းရဲ့အမှတ်တရအောက်မေ့ဝေအခမ်းအနားကိုစင်လူးဝစ်မြို့ကဖျားကြောင်မှာတင်းနှင်းလာလေးကပြုတ်လုခဲ့ရမှာမိသားစုဝင်တွေအမေရိကန်နိုင်ငံသားအခွင့်အရေးလှုပ်ရှားတဲ့ခေါင်းဆောင်လေးအထိတ်တန်းတာဝန်ရှိသူတွေနဲ့နိုင်ငံရေးသမားတွေတက်ရောက်ခဲ့ကြပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားကစီးရီးယားနိုင်ငံအတွင်းမှာအစ္စလာမစ်အစွန်းရောက်တွေကိုစီးရီးယားရေးယူဆောင်ရွက်ဖို့မဆုံးဖြတ်ဆုံးဖြတ်ချက်မချရသေးဘူးလို့သမ္မတအင်ဂျီတော်ကပြောဆိုလိုက်ပါတယ်ခင်ဗျာ။
အင်္ဂါနေ့မနက်ဖြန်နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဦးဆံမိုးဝေကြေညာခဲ့တာပါ။ဒီမနက်အတွက်အစီအစဉ်ထုတ်ရလို့ရမှုကကိုရန်နိုင်ဖြစ်ပြီးအင်ဂျင်နီယာကတော့ Aiden Ukut ဖြစ်ပါတယ်။အင်္ဂါနေ့မနက်ဖြန်အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48 50တို့ကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်။သောတာရှင်နဲ့တကွာမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်ခင်ဗျာ။
This program has come to you from the Voice of America, Washington.